ချင်းနေနဲ့ကချင်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စီးပရိခအတွင်းမှာဒေသခံရဲသားတွေအနေနဲ့ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့နေရက်ကနေစွန့်ခွာရတာမျိုးတွေလည်းရှိနေခဲ့ပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသနန်းစံမြို့နယ်ထဲမှာမြန်မာတပ်မတော်နဲ့ TNL တအံပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတဆောင်ကျော်ဟာနိစရမြို့နယ်တွေမှာစစ်ဘေးသိမ်းရှောင်နေရတယ်လို့နိုင်ငံရေးပါတီတစ်ခုဖြစ်တဲ့တန်းပလောင်မြူရပါတီဗဟုလုမှုဆောင်ကော်မတီဝင်တာလှဖေကပြောပါတယ်
။လာရှိုးမှာအောင်မင်္ဂလာကျောင်းလမ်းဆောင်အဖွဲ့တရင်တုံးတဲ့ကျောင်းမှာလူနေရာလောက်ရှိတယ်။ကျောင်းမဲမှာလည်းလူနေရာလောက်ရှိမယ်။မန္လေးမှာလည်းလူနေရာလောက်ရှိမယ်။ထပ်ပြေးနေတဲ့အနေအထားရှိတဲ့မြို့ပေါ်လူတန်းစားတွေပဲပြေးနေတာပေါ့လေ။ရွာကလူတန်းစားတွေကမိဆက်ရပေါ့ဒီဘောလိုဘာလို့ဖြစ်ပြရတယ်လဲရှိရပေါ့ဒီရွာတွေရဲ့ဘဝကအိမ်တမ်းမှရင်နာပြကောင်းပါလေဒီဘုကလည်းဒီညကြီးပြကြီးကိုကြီးနိုင်ဖို့ဆိုရအားလည်းမရှိဘူးဒီဘုအနေထားကလည်းဘယ်လိုအခြေအနေမပြီးတော့တောကြီးတွေထဲမှာဝင်ရောက်ပုန်းခိုပြီးတော့မှကြောက်ဂူလို့အဲ့ဒီပုန်းခိုကျင်းလို့ဘာလို့မှအဲ့လိုမျိုးဖန်ပြီးယူပြီးတော့မှဆက်ပြီးကျင်းချောင်နေရတာပေါ့
ကျောင်းမဲမြို့ကိုရောက်ရှိနေတဲ့နတ်ဆန်စစ်ဘေးရှောင်တွေကတော့စစ်ဘေးရှောင်စခန်းမှာမနေဘဲဆွေမျိုးသားချင်းအိမ်မှာနေထိုင်နေကြတယ်လို့ကျောင်းမဲကူညီရေးဖွဲ့ဝင်ကုသစော်ကပြောပါတယ
်။ကျောင်းမဲတို့မန္တလေးတို့ဆက်ပြီးတင်းရှောင်တာဟုတ်ပါတယ်ဒါပေမဲ့တို့ကကျတော့အမှန်တော့နတ်ဆန်ဘက်ကကျတော့ဆွေမျိုးသားတွေတို့ကနောက်ပြီးနတ်ဆန်ဆိုတဲ့မျိုးတွေကကျွန်တော်လက်ထက်နဲ့ထုံကားအတိအကျဆိုတော့ငွေကြီးနဲ့နဲ့ရှိတော့တို့ကစခန်းနေတော့မရှိဘူး။ဒီမှာကျွန်တော်တို့လည်းတရားဝင်စောင့်ပါတယ်တို့ကမျိုးအိမ်တွေညိုက်တော့နေတယ်
။တိုက်ပွဲတွေကြောင့်နတ်ဆန်ဒေသခံ1000ခန့်ဟာမန္တလေးလာချိုကြောင်းမဲတီဘောနောင်ချူနဲ့ပြင်ဦးလွယ်ဆရှိတဲ့မြို့တွေမှာတင်းချောင်နေကြရတယ်လို့ဒေသတွင်းသောတောင်ထဲမှာပုန်းခိုနေတဲ့သူတွေလည်းရှိနေပါတယ်။ဒါ့အပြင်နတ်ဆာဝင်ထွက်လမ်းတွေကိုလည်းတပ်မတော်ကနေလုံခြုံရေးချင်နေရဘုံထောင်ထားတာကြောင့်ဒေသခံတွေနေနဲ့သွာလာရေးမှာခက်သွေးနေတယ်လို့ဘုံကြောင့်ထိခိုက်တန်ရာရသူတွေရှိနေတယ်လို့လည်းတာလှဖေးကဆက်ပြောပါတယ်
။ဒီအချိန်မှာကားကိတ်တွေလည်းပိတ်လိုက်ပြီးမြို့နဲ့ကျွန်တော်တို့ဒီရွာတွေကိုဆက်ပြတဲ့လမ်းတွေကိုလည်းဆွေရတက်ကမိုင်းနေဆင်လိုက်တယ်။ CNN တွေနဲ့ဒီမြောက်ပိုင်းမှာအမေဖတ်နေပါတယ်ဝင်လာမှာစိုးရိမ်ပြီးတော့မှအဲ့လိုမိုင်းနေဆင်ထားတယ်။ပြုတ်တင်ဆိုင်ကျန်းကုန်းရဲ့တောင်ချီနားမှာမိုင်းဆင်ထားလိုက်တယ်။ရွာပြေမထွက်နဲ့မိုင်းနေဆင်ထားတယ်။ကိုရွာတွေရွာသားတွေကိုရွာပြေမထွက်ဖို့ပြောပါဆိုပြီးတော့ပြောတယ်တဲ့။ကလေးရဲ့နေ25လောက်မှာပဲကဖြစ်ချင်တော့တို့တတိပေးတဲ့ဟာကိုမတိလိုက်တဲ့လက်ဖက်ချာမှာရောက်နေတဲ့အဲဒီလေမယားနေရောက်ကပြန်လာတဲ့လမ်းမှာဆိုင်ကယ်နဲ့အဲဒီမိုင်းကိုနေမိလိုက်တာခြေတော်ကြီးပြတ်ထွက်သွားပါလားအဲဒီလူနာအခုတားချိုးစေးုံမှာရှိတယ
်ပြီးခဲ့တဲ့ဇန်နဝါရီလ23ရက်24ရက်နေ့အတွင်းနန်းဆန်မြို့နယ်အတွင်းမှာမြမတမတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်တွင်နန်းဆန်မြို့နေဟူချောင်းကျေးရွာပေါ်မှာလက်နက်ကြီးကြီးကြားရခဲ့လို့အသက်9နှစ်အရွယ်ចောင်းသားသူနဲ့အယတ်သားသူတိတ်ဆုံးခဲ့တယ်လို့အယတ်သားရှိဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုမှာတမတော်ဘက်ကတော့ TNL လက်ချက်လို့သတင်းထုတ်ပြန်ထားတယ်လို့ဒေသခံတွေကတော့မြမတမတော်တပ်ကုန်းကနေပြစ်ခတ်ခဲ့တဲ့လက်နက်ကြီးလို့ပြောဆိုနေကြပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ26ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ပန်မတ်မီးရွာကိုလေရင်နဲ့ဘုံကျဲမှုဖြစ်စဉ်တွင်အယတ်သား3ဦးသေဆုံးပြီးကလေးငယ်သူနဲ့ကိုဝန်ဆောင်မိခင်ပါဝင်လူ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်ဤသူကချင်းပြည်နယ်ဘက်မှလည်းမြမတမတော်နဲ့ KIU ကချင်းလွတ်လပ်ရေးတပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်စစ်မဲ့ဖြစ်ပွားရဒေသကပြည်သူတွေစစ်ဘေးသိမ်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်ဆိုင်းအောင်နဲ့မကိုင်းရဆစ်ချောင်စခန်းမှာရှိတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုတော့ကချင်လူမှုဖွဲ့စည်းပူးပေါင်းလုပ်ငန်းစဉ်ဖွဲ့အသွေးမှုကွန်ရှာအောင်ကအခုလိုပြောပါရယ
်ဒီမကိုင်းရကလည်းအများစုတော့နဟံပါလို့ခေါ်တဲ့ငကုံမူလကင်မရာနဲ့၃-၄မိုင်လောက်ဝေးတဲ့အနောက်ဘက်မှာပေါ့နော်အမရှိတဲ့နေရာမှာသူတို့ရွှေ့ပြောင်းနေနေကြတဲ့အနေထားရှိတာဖြစ်ပါတယ်တချို့တော့ဒီလိုက်စာဒေတာကိုပြန်စင်ပြီးမှ1050လောက်တော့အဖက်ကိုဆင်းနေတဲ့အနေအထားမျိုးရှိတာဖြစ်ပါတယ်။ Zion Cam ကြတော့ငကူမူလာ Cam ကနေ3မိုင်လောက်ဝေးတဲ့ဒီလုံပြန်ဒေတာမှာစပြီးမှအမှခေတ္တစခန်းချပြီးနေနေတဲ့အနေအထားမှာတော့ရှိတယ်။သူတို့အဲ့ဒီထက်ပိုပြီးလုံခြုံမဲ့နေရာမျိုးတော့စပြီးမှရှာနေတဲ့အနေအထားမျိုးရှိတာဖြစ်ပါတယ်။
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့မှာလက်နက်ကြီးကြီးပောက်ကွဲခဲ့လို့ဇိုင်းအောင်စစ်ပြေးဒုက္ခသည်4000ခန့်ဟာတရုတ်နယ်စပ်မှာတိမ်းချောင်နေရတယ်လို့ဇိုင်းအောင်စခန်းကနေဝိုင်းမော်မြို့ကချင်နှစ်ချင်းခရိယံဖုန်ပြူရေးဒုက္ခသည်စခန်းကိုအယောက်50ခန့်ပြောင်းရွှေ့လာသူတွေရှိတယ်လို့စခန်းတာဝန်ခံဥခေါင်တောင်ကပြောပါရယ်။လက်ရှိမှာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကြားငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးနိုင်ဖို့ကြိုးပမ်းနေဆဲဖြစ်ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စီရေးသိမ်းမှနေဆဲလည်းဖြစ်ပါရယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲအတွင်းအယက်သားတွေကိုပြင်းထန်တိုက်ခိုက်မှုတွေရှိနေခဲ့တာကြောင့်ဒေသုံသိခိုက်မှုတွေဒေသတွင်းကနေထွက်ပြေးသိမ်းရှောင်နေရမှုတွေလည်းဖြစ်ပွားလာခဲ့ပါတယ် ကချင်နဲ့ရှမ်းလူမှုဖွဲ့စည်းတွေအနေနဲ့ကတော့လက်ရှိဖြစ်ပေါ်နေတဲ့စည်ရေးပဋိပက္ခအတွင်းအယတားတွေသိခိုက်နေမှုနဲ့စစ်ပြေးဒုက္ခတွေရေကိစ္စတွေကိုကုလသမဂ္ဂရဲ့လူခွေရေးသူကုစလေမစ်ရန်ဟီလီကိုတိုင်းလာရောက်လည်လာဖို့ကိုလည်းတိုက်တွန်းမှုတွေရှိနေပါတယ်ခင်ဗျာ။နိုင်ငံတော်တွင်ပြည်ထောင်ပါ